ဝန်ကြီးဦးအောင်မင်းခင်ဗျာအခုရွေးကောက်ပွဲမှာရှားတော်မျိုးနေရာဝင်မယ်ဆိုတော့အဲ့မျိုးနယ်လူတို့ပြည်နယ်လူတို့ရဲ့လိုအပ်ချက်တွေကဘာတွေများလဲခင်ဗျာ
တကယ်တော့ရှားတော်မျိုးနေရာအရင်တော့မငင်းချက်တဲ့ဒေသဖြစ်တာပေါ့ဗျာကျွန်တော်အနေနဲ့လည်းအဲ့ဒီမှာဆက်စင်ရေးတာဝန်အကြီးကြီးထမ်းဆောင်ပူတာပေါ့အဲ့တော့မငင်းချက်တဲ့ဒေသမှာဟိုငင်းချက်အောင်လုပ်ပေးရမယ့်တာဝန်ကကျွန်တော်တို့တာဝန်ပေါ့ကျွန်တော်ကိုယ်တိုင်လည်းအခုငင်းငယ်ရေးပေါ်ဆောင်ရေးမှာထဲထဲဝင်ဝင်ကျွန်တော်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်ဖြစ်တာပေါ့အဲ့တော့ကြားပြည်နယ်မှာလည်းကျွန်တော်ကအကြာကြီးတာဝန်ထမ်းဆောင်ခဲ့တယ်။နောက်ကြားပြည်နယ်မှာလည်းငင်းငယ်ကျွန်တော်ပဲပေါ်ဆောင်ခဲ့တယ်။အဲ့ဒီပေါ်ဆောင်ခဲ့တာဟာ2012ခုနှစ်ကကျွန်တော်လက်မှတ်ရေးထိုးတာပေါ့။အဲ့ဒီရဲ့ချိန်အစားပြီးဒီနေ့ချိန်ထိကျွန်တော်တိုက်ပွဲတွေမှလည်းမရှိတော့ဘူး။ကြားပြည်နယ်တောင်ချမ်းနေမြောက်ချမ်းအရှိအနေနောက်ကြိုက်တဲ့နေရာကိုကြိုက်တဲ့ချိန်မှာလွတ်လွတ်လပ်လပ်သွားလို့ရနေပြီ။ဒါကြောင့်မလို့ကျွန်တော်ကြားပြည်နယ်မှာငင်းချင်းကြောင့်မလို့နောက်ကျခဲ့တာတွေကိုကျွန်တော်ပြန်ပြီးတော့လုပ်ပေးချင်တာပေါ့ကြောင့်မလို့ကျွန်တော်ကြရားပြင်းနဲ့ရှားတော့ကိုကျွန်တော်ရွေးချင်းဖြစ်ပါတယ
်ဟုတ်ကဲ့အဲ့တော့ဝင်းကြီးနေနဲ့အဲ့ဒီဒေသမှာကိုရုပ်ောက်ပွဲမှာရှင်ပြပြီးအနိုင်ရမယ်ဆိုရင်ဘာတွေများဆက်လက်ပြီးလူလူအတွက်လုပ်ပေးမှာလဲခင်ဗျာ
တကယ်တော့ရှားတော့ကတိတ်တနာဖို့ကောင်းတယ်ရှားတော့ကသူကလက်ကော်ရဲ့အရှိတဲ့မှာရှိတယ်ပြောရင်တော့ landlocked country ပေါ့ဗျာရှားတော့ကခီးစုံမျိုးလေးတစ်မျိုးဖြစ်တာပေါ့သူ့ကိုတီးခြားသွားမှာပဲရောက်ပါအဲ့တော့ landlocked country ဆိုတဲ့အတိုင်းပဲသူကຢာຢာမှာစီးပွားရေးလူမှုရေးအားလုံးကຢာຢာမှာနောက်ကျတာပေါ့အဲ့ဒီ landlocked country ဒီလိုဖြစ်နေတဲ့မျိုးလေးကိုကျွန်တော်ဒီတဲ့ဖွံ့ဖြိုးတိုးတက်အောင်လူမှုရေးဘွားစီးပွားရေးဘွားဒါတွေဖွံ့ဖြိုးတိုးတက်အောင်ကျွန်တော်လုပ်ပေးခြင်းနဲ့ဆန္ဒရှိတယ်နောက်တစ်ခုကလည်းကြားပြည်နေရနေမငင်းချမ်းလို့ထွက်ပြေးတိမ်းရှောင်သွားတဲ့လူတွေဟာအဲ့ဒီရှားတော်မျိုးနေရဲ့အရှိပဲတစ်ဖက်နိုင်ငံမှာနားဆွဲဆိုတဲ့ဒုက္ခတဲ့စခန်းမှာသူကသွားနေကြတယ်။အဲ့ဒီဒုက္ခတဲ့စခန်းမှာရှိတဲ့လူတွေကကြားပြည်နဲ့ငင်းချမ်းသွားတယ်ရှားတော်မျိုးနဲ့ငင်းချမ်းသွားတယ်ဆိုရင်သူ့အိမ်သူ့ရွာပြန်လာကြမှာပဲ။ရှားတော်ကိုပြန်လာကြမှာပေါ့။အဲအဲ့ဒီမှာပြန်လာတဲ့အခါမှာသူတို့ကျွန်တော်တို့ကသူတို့နေမယ့်နေရာလေးမှာဒီမိုင်းနေမိုင်းရှာပေးရမယ်။သူတို့နေဖို့အဆောက်အဦတွေကျွန်တော်တို့ပြန်ဆောက်ပေးရမယ်။သူတို့တစ်နှစ်စာလောက်စားရေးတောက်ရေးစီစဉ်ပေးရမယ်။ပြန်သူတို့ဘဝအပေါ်မှာသူတို့ရက်တည်သွားနိုင်အောင်ကျွန်တော်တို့ကသူတို့အတွက် job creation အလုပ်ကိန်းတွေကျွန်တော်တို့ရှာဖွေပေးရမယ်ဒါဒီလုပ်ဖို့အများကြီးရှိပါတယ်ကြောင့်မလို့နောက်ချိန်မှာငင်းချင်ပြန်လာကြမဲ့လူတွေအတွက်ပါကျွန်တော်ကကြိုတင်ပြီးမျှော်တွေးထားပါတယ်ကြောင့်မလို့ရှားတော်မျိုးနေရာနောက်ပိုင်းကာလတွေမှာစီစီကားကားနဲ့စီစီပင်ပင်နဲ့ဖြစ်လာနိုင်မယ်ဒါဒီအားလုံးကငင်းချင်ရင်းနဲ့ဆက်ဆံနေတာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ဒီနေရာမှာတော့ထိထိရောက်ရောက်လုပ်ပေးနိုင်မယ်လို့ကျွန်တော်ဒီလိုပဲတွက်ပါကြောင့်လို့ကျွန်တော်ရှားတော်မျိုးနေကိုရွေးရခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ခင်ဗျာအဲ့တော့လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်တွေနောက်ဆုံးအခြေအနေလည်းကျွန်တော်သိပြစီခင်ဗျာ
။ငင်းချမ်းရေးရတော့ဗျာအခုတကယ်တော့ရှားတော်မျိုးနေမှာလားကျွန်တော်ရွေးကောက်ပွဲဝင်မယ်လို့လားပြောတာလေ။ကျွန်တော်ရှားတော်မျိုးနေကိုရွေးကောက်ပွဲကိစ္စကျော်ထိထိရောက်ရောက်ဘာမှမလုပ်နိုင်သေးဘူး။ငင်းချမ်းရေးရလဲအခုကနိုင်ငံတော်သမ္မတကြီးရတော့ကျွန်တော်အခုစက်တင်ဘာလ9ရက်နေ့မှာတိုင်းရင်းသားထိပ်တည်တွေ့ဆုံပြီးတော့လက်မှတ်ထိုးမဲ့ရက်ကိုသူကသတ်မှတ်ပေးထားတာပေါ့။အဲ့ဒီတက်မှတ်ပေးထားတော့ကျွန်တော်ကအောက်တိုဘာပထမပတ်တည်းမှာလက်မှတ်ထိုးမယ်။အဲ့ဒီထိုးအတွက်အစ်ဒီမှာဘသူတွေလက်မှတ်ထိုးကြမလဲ။ဘယ်လိုပွဲတွေဘယ်လိုစီစဉ်မလဲ။အဲ့ဒီမှာဘသူတွေတက်ရောက်မလဲ။ဒါတွေကကျွန်တော်လုပ်ဖို့ကကျွန်တော်ရဲ့တာဝန်ပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်အခုလောလောဆယ်တော့ကျွန်တော်အဲ့ဒါလေးတွေလုပ်နေတယ်။အဲ့တော့ကျွန်တော်မှန်းထားတာပေါ့ဗျာ။ချိုးလည်းအစင်သင်းမဖြစ်လို့တဖွဲ့နှဖွဲ့တော့ကြံနိုင်တာပေါ့။ကြံတဲ့အဖွဲ့အများစုကတော့ငင်းချင်းကိုလက်မှတ်ထိုးကြမယ်လို့ကျွန်တော်ဒီလိုပဲတွက်ပါတယ်။ဒါလည်းကျွန်တော်မြန်မာနိုင်ငံမှာနှစ်ပေါင်း60ကျော်90အတွင်းမှာဒါပထမအဦးဆုံးအတွေ့အကြုံဖြစ်မှာဖြစ်ပါတယ်။ဒါဒီအားလုံးကလည်း National Reconciliation ပေါ့နော်။ဒီမျိုးသားလုံးပြန်လည်တင်မြတ်ကြီးပြန်လည်စီရင်ရဲ့လမ်းစာဖြစ်တယ်လို့ကျွန်တော်ဒီလိုပဲတွက်ပါတယ်။ကျွန်တော်အခုခင်ဗျားတို့ကမေးတယ်ကျွန်တော်ဘယ်ဥစားဥစားပေးလဲမေးရင်တော့ကျွန်တော်အနေနဲ့ပြောလို့ရတာတော့ငင်းချမ်းရေးရဥစားပေးတက်ပဲ။ရွေးကောက်ပွဲရဥစားပေးနှစ်ဖြစ်ပါတယ်။ငင်းချမ်းရေးကိုရအောင်ကျွန်တော်လုပ်မယ်လို့ဖြေကြားလိုပါတယ်။
ဟုတ်ကဲ့ခင်ဗျာအဲ့တော့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီလာစမ်းမှာလက်မှတ်ထိုးမယ်ဆိုတော့လက်မှတ်ထိုးမယ့်အဖွဲ့မှာအခုအဖြစ်ဘယ်နှဖွဲ့ပါပြီးကြံတဲ့အဖွဲ့တွေရောဘယ်လိုစီစဉ်ပေးမလဲခင်ဗျာ
ကျွန်တော်တို့အခုကျွန်တော်ပြောထားတဲ့16ဖွဲ့လည်းရတော့အနည်းဆုံး10ဖွဲ့လောက်ပါမယ်10ဖွဲ့လည်းအထက်ပေါ့လေအဲ့လိုပါမယ်လို့မျှော်လင့်ထားပါတယ်ကြံတဲ့အဖွဲ့တွေကလည်းကျွန်တော်တို့ကတကားဖွင့်ထားပါတယ်သူတို့ကြိုက်တဲ့အချိန်မှာလက်မှတ်လာထိုးလို့ရတယ်လမ်းမထိုးရင်ကျွန်တော်တို့ဆက်လုပ်မယ့်နိုင်ငံရေးဆွေးနွေးပွဲ political dialogue ကိုသူတို့တက်လို့ရပါတယ်။ဘာမှကျွန်တော်တို့ကဟိုပိတ်ပြီးတော့ထားတာတကူမှမရှိပါဘူး။အခွင့်အရေးတွေအားလုံးပေးထားပါတယ်။ကျွန်တော်တို့ဘယ်သူမှမနစ်နာပါဘူး။ ့အားလုံးလည်းလက်မှတ်ထိုးလာနိုင်နေမယ်လို့ကျွန်တော်နေတယ်အဲ့လိုပဲယူဆပါတော့
မနေ့ကဝန်ကြီးပြောတဲ့နေရာမှာတချို့အဖွဲ့လေးတွေကြောက်လဲအခြေအနေရလက်မခံနိုင်ဘူးလို့ပြောတဲ့ကိစ္စအဲ့တော့ဒီအားလုံးပေါင်းဝင်ဖို့လဲတဖက်ကဝန်ကြီးစ조사ရတယ်ဆိုတော့ကျွန်တော်အဲ့ဒါလေးနည်းနည်းကျွန်တော်ရှင်းပြပါခင်ဗျာ
ကျွန်တော်ငင်းငင်းကြီးဖြစ်စင်မှာခင်ဗျားတို့ကဟိုစီစွာအလုပ်တဲ့အခါမှာ preliminary စီစွာလို့ခေါ်တဲ့ကနူးအပြစ်ခတ်ရစေးစစ်ပြီးရင်နောက်ဆင့်တက်ပြီးတော့ comprehensive စီစွာရပေါ့ဒါတော့ပြည်ပြည်စုံနဲ့ပြစ်ကတ်တက်ခိုက်မှုရစေးအဆင့်ပေါ့နောက်ပြီးတော့ political dialogue တက်တာပေါ့ကျွန်တော်တို့အရင်တော့လုပ်ခဲ့တာလေး bilateral စာချုပ်တွေဒါကနူးကိစ္စတွေကျွန်တော်လုပ်ခဲ့ပြီးသားဖြစ်ပါတယ်အခုကျွန်တော်တို့ဟိုတချို့အဖွဲ့တွေမဆွနေဘူးပါညာဆိုတာဟာကျွန်တော် bilateral ကိုလုပ်ကိုမလုပ်ရသေးတဲ့အဖွဲ့တွေဖြစ်ပါတယ်ကျွန်တော်တို့ bilateral အဆင့်လေးကိုကြော်ပြီးရင်တော့ခုနပြောတဲ့ nationwide ceasefire accord ဆိုတာတော့ပြည်ပြည်စုံတဲ့ပြစ်ခတ်တိုက်ခိုက်မှုရစေးစနစ်ဖြစ်ပါတယ်အဲ့ဒီအဆင့်ကိုသူကတည့်ရမှာဖြစ်ပါတယ်တစ်ဆင့်ပြီးတစ်ဆင့်ပဲတည့်ရမှာဖြစ်တယ်စာချုပ်တိုင်းစာချုပ်တိုင်းမှာနှစ်ဖက်လိုက်နေရမယ့်စီကံတွေပါပြီးသားဖြစ်တယ်ကျွန်တော်တို့ကပထမအဆင့်ပြီးမှလည်းဒုတိယအဆင့်ကျွန်တော်တို့ပထမအဆင့်လောက်ပါလို့ပြောခြင်းဖြစ်တယ်သူတို့ကိုခြံထားတာတကူမှမရှိပါဘူး
ငင်းကြီးလုံငန်းစင်းနဲ့ဒီရွေးကောက်ပွဲနေရာတပြိုင်တည်းကြီးလို့ဖြစ်နေတော့ဘယ်တော့လောက်များရွေးကောက်ပွဲအတွက်ကွင်းစင်ပြီးတော့စီအုံးကြီးလုံငန်းတွေဆောင်ရွက်နိုင်မလဲခင်ဗျာ
ရွေးကောက်ပွဲမတိုင်ခင်တော့ကျွန်တော်ရောက်မယ်လို့ထင်ပါတယ်အခုကလည်းအောက်တိုဘာပထမပတ်တည်းကတော့ကျွန်တော်လည်းဒီငင်းကြီးလက်မထိုးတဲ့ကကျွန်တော်ကလုံပတ်နေရတာဝင်ဒီအောက်တိုဘာပထမပတ်ပြီးရင်တော့လည်းကိုယ့်အတွက်အချိန်ပိုရင်ပေါ့ဗျာအချိန်ပိုရင်မိမိတွေလည်းစူးစမ်းအောင်မှာပေါ့ကျွန်တော်ထင်တယ်အောက်တိုဘာလလေလောက်လကုန်လောက်တော့ကိုမဆန်နာနေမြေစတင်ဆောင်ရနိုင်မယ်လို့ဒီလိုပဲယူဆပါတ
ယ်။ခုဝင်းကြီးကငញ្ញိုင်းကြီးလုံငန်းစီကလည်းဒီမှာအချိန်မစ်ဆောင်ရနေတာကျွန်တော်မြင်ရပါတယ်။ဒီပိုင်းနဲ့မှာဝင်ရောက်ရှင်ပြန်ရွေးခံမှာတတိပုဂ္ဂလအနေနဲ့ဖြစ်ပါတယ်။အဲတော့ပါတီကိုစားပြုတာမဟုတ်တဲ့တတိပုဂ္ဂလဝင်တဲ့အတွက်ပို့ပြီးမဲဆွဲစီယုံမှုအချိန်များလိုမလားလို့ကျွန်တော်ပြင်ပလူတယောက်နဲ့ဒီလိုတွေ့တော့ဝင်ကြီးအဲတော့ဒီငញ្ញိုင်းလုံငန်းစီကြောင့်ဟိုရွေးကောက်ပွဲစီယုံရေးလုံငန်းစီတွေမထိခိုက်နိုင်ဘူးလားခင်ဗျာ
။ဟိုကျွန်တော်မြင်တာတော့မဲဆန္ဒရှင်တွေကတော့ချက်ခင်းတဲ့ဆိုင်တော့သူလည်းတွေ့တတ်ခေါ်တတ်ပညာလေးတက်လာကြပါပြီ။ဘသူ့ကိုရွေးရမယ်ဆိုတာသူတို့ဆုံးဖြတ်ကြမှာပါ။သူတို့ကကျွန်တော်ရွေးမယ်ဆိုလဲကျွန်တော်သူတို့တက်ဆက်လုပ်ပြရမှာပါဗျာ။မရွေးလဲကျွန်တော်ငင်းငင်းကြီးကိစ္စလေးဆက်လုပ်သွားမှာဖြစ်ပါလေ
။တတိပုဂ္ဂလနဲ့ပါတီနဲ့ဘုရားပို့ပြီးတော့ရွေးကောက်ပွဲကိုယ်စားလှယ်တယောက်ကတိုင်းပြည်အတွက်ဆောင်ရွက်နိုင်မလဲ။အဲ့ဒီလိုဝေဖန်ပြောကြချက်တွေရောဘယ်လိုမြင်မှားသလဲခင်ဗျာ
။တတိပုဂ္ဂလဆိုတာတော့ဗျာကျွန်တော်ကငင်းငင်းကြီးလုပ်တဲ့ခါမှာကျွန်တော်ကပါတီနိုင်ငံကြီးအစိုးရနိုင်ငံကြီးအဲ့ဒါကြီးကျွန်တော်ကင်းရှင်းစေချင်တာပေါ့နော်။ဘာလို့ဆိုကျွန်တော်တို့တိုင်းရင်းသားတွေမြင်တာသူတို့ကတိုင်းရင်းသားတွေလက်နက်ကင်ဖွဲ့စည်းတွေကကျွန်တော်ကိုအားကိုးကြတယ်။ကျွန်တော်ကိုအတိမတ်ပြုကြတယ်။သူတို့ကလည်းကျွန်တော်ကဘာအယောင်သွေးမှမရှိဘူးအဖြူအောင်ပဲလို့သူတို့ပဲဒီလိုပဲမြင်ကြပါတယ်။ကျွန်တော်ကြောင့်မလို့ဟိုကိုယ့်ကိုယ်လည်းအဖြူအောင်ဖြစ်အောင်အမြဲတမ်းကြိုးစားပါတယ်။အခုလည်းတတိပုဂ္ဂလဆိုတာတော့ဗျာအညောင်လည်းမဆိုးဘူးအစိမ်းအောင်လည်းမဆိုးဘူးအဝါအောင်လည်းမဆိုးဘူးဆိုတဲ့သဘောပါပဲအဖြူအောင်နေနဲ့ကျွန်တော်ဝင်ပြိုင်တာပါရွေးတာတော့အဲ့ဒီကြားပြင်းနေမှာရှိတဲ့ပြည်သူလူထုရဲ့စိတ်ဆန္ဒပဲဖြစ်ပါလေ
ကိုယ်စလဲလောင်းအနေနဲ့ရှားတော့လူလူပါမယ်ပေါ့လေမြန်မာပြည်သူတို့ဘာများပြောလို့ပါလဲခင်ဗ
ျပြောချင်တာတော့၃ချက်ပေါ့ဗျာနံပါတ်၁ချက်ကတော့ရှားတော့မျိုးနဲ့အပါဝင်ကြားပြင်းနေကြီးတစ်ခုလုံးနိုင်ငံတော်တစ်ခုလုံးအေးချမ်းသာရအောင်ကျွန်တော်ကြိုးစားဆောင်ရမယ်နံပါတ်၂ကတော့ရှာရောမျိုးကိုဖွံ့ဖြိုးတိုးတက်အောင်လူမှုစီးပွားဘဝဖွံ့ဖြိုးတိုးတက်အောင်ကျွန်တော်ဆောင်ရွက်ပေးမယ်။နံပါတ်3ကတော့ကျွန်တော်ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့ National Reconciliation ပေါ့ဗျာ။ရှာရောမျိုးအပါအဝင်တနင်္ဂနွေလုံးတမျိုးသားလုံးပြန်လဲတက်မြတ်ရေးပြန်လဲစီလုံးရေးဒီကိစ္စတွေကိုဆောင်ရွက်မယ်ဆိုတဲ့ရည်မှန်းချက်ပဲကျွန်တော်ရှိမှထားရှိပါတယ်။
ဝန်ကြီးကမှကျေးဇူးအထူးတင်ပါတယ်ခင်ဗျ
။ကျေးဇူးတင်ပါတယ်ခင်ဗျ။